အနာဂတ်မြန်မာဒီမိုကရေစီနိုင်ငံကိုပုံဖော်မဲ့အရေးကြီးတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမူကြမ်းရေးဆွဲတဲ့နေရာမှာမြန်မာပြည်ကနိုင်ငံရေးအင်အားစုတွေအားလုံးပါဝင်နိုင်ဖို့လှုပ်ဆောင်ပါလို့မြန်မာစစ်ဆေးရေးကိုကုလသမဂ္ဂအပါအဝင်ကမ္ဘာနိုင်ငံအတော်များများကအခုချိန်ထိကိုတောက်လျှောက်တိုက်တွန်းနေပါတယ်ဒါမှမဟုတ်လည်းမြန်မာစစ်ဆေးရေးကတော့ဥပဒေမူကြမ်းရေးဆွဲရေးမှာလုံလောက်တဲ့လူတွေရှိနေပြီးနောက်ပြည်တွင်းကရောပြည်ပကရောဒီကိစ္စမှာထပ်ပြီးတော့ပါစရာမလိုဘူးဆိုပြီးတော့မူကြမ်းရေးဆွဲရေးကော်မရှင်ဖွဲ့ပြီးတော့အခုစတင်ရေးဆွဲနေပါပြီဒီလိုနည်းနဲ့ရှေ့ဆက်သွားလို့ရှိရင်မြန်မာနိုင်ငံမှာတကယ်ပဲဒီမိုကရေစီနိုင်ငံဖြစ်လာနိုင်ပါမလားဆိုတာနဲ့ပတ်သက်ပြီးတော့ပြောင်စုမြန်မာနိုင်ငံအမျိုးသားညွန်မောင်အစိုးရဖွဲ့ကဝန်ကြီးဥပိုလ်လှတင်တဲ့လူ့ဘောင်တက်ဒီမိုကရက်တစ်ပါတီကဒုတိယဥက္ကဋ္ဌကိုရင်ထွေးထွေးရဲ့အမြင်တွေကိုသိရအောင်ကိုကြောင်လင်းကဆက်သွယ်မေးမြန်းထားပါတယ်နားဆင်ကြည့်ပါခင်ဗျ
ဒီမြမပြည်ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရဲ့ဒီအဆုံးသတ်ဟာတိုင်းပြည်အတွက်ဘလို့အကျိုးရှိမယ်လို့ဥပိုလ်လာတဲ့လို့တွက်ပါလဲခင်ဗျအ
ခြေခံဥပဒေဆိုတာကပြည်သူလူထုရဲ့အကျိုးစီးပွားတိုင်းပြည်ရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်ဖို့ပေါ့နော်ရေးကြရတာဖြစ်ပါတယ်လူတစုရဲ့အကျိုးစီးပွားအာဏာရှင်တစုရဲ့အကျိုးစီးပွားအတွက်ရေးတဲ့ဟာကိုအခြေခံဥပဒေလို့မခေါ်ပါဘူးအဲ့တော့ပြည်သူလူထုအကျိုးစီးပွားနဲ့တိုင်းပြည်အကျိုးစီးပွားကိုကာကွယ်စောင့်ရှောက်ဖို့ပြဋ္ဌာန်းရတဲ့ဥပဒေများမှာပြည်သူလူထုပါဖို့လည်းမလိုဘူးတိုင်းပြည်အကျိုးအတွက်ပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ပုံကိုယ်တွေလည်းပါဖို့မလိုဘူးဆိုတာကပြည်သူလူထုရဲ့အကျိုးစီးပွားနဲ့တိုင်းပြည်အကျိုးစီးပွားကိုဦးတည်နေတာမဟုတ်ဘူးလို့ဝေဖန်ရမှာဖြစ်ပါတယ်
ဟုတ်ကဲ့လူပောင်တဲ့ပါတီကဒုက္ခထကိုရင်ထွေးကရောမြန်မာစစ်စွာကအခုလိုရှစ်ဆက်သွားနေတဲ့လောက်ရတဲ့ပုံမှာဘလို့သုံးသက်ပါလဲခင်ဗျ
ကုလသမဂ္ဂတောင်းဆိုထားတယ်ကုလသမဂ္ဂပြောထားတာတွေနဲ့တလန်းစီလို့လုပ်နေတဲ့အတွက်ကြောင့်ဒီကွန်စီရှင်ထွက်လာတော့လည်းပဲကုလသမဂ္ဂပါဝင်ကမ္ဘာအဖွဲ့အစည်းတွေရဲ့ဟိုတရားဝင်အတိမတ်ပြုမှုကိုရမှာမဟုတ်ဘူးပြဿနာတွေကတော့ပိုရှုပ်နေမှာပဲလေ
ဒါပေမဲ့လည်းတကယ်တကယ်တမ်းမှာမြန်မာစစ်စွာကဒီမိုကရေစီကိုဖော်ဆောင်ဖို့ဆိုပြီးတော့သူ့ရဲ့လမ်းညွန်ခုနှစ်ချက်တိုင်းတစ်ဆင့်ပြီးတစ်ဆင့်တက်သွားနေတော့လမ်းအစုံမှာခုနှစ်ဆင့်ပြီးသွားတဲ့ခါမှာမြန်မာပြည်ဟာပုံစံတစ်ခုနဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့အခြေအနေတွေရှိမယ်လို့ရောမထင်ဘူးလားခင်ဗျ
ဒီကွန်စီကျူရှင်ပြီးသွားတာနဲ့ချက်ချင်းတော့ဖြစ်လာမှာမဟုတ်ဘူးအဲ့တော့ဒီကွန်စီကျူရှင်ကပြုပြင်ခြင်းအဆင့်တွေအများကြီးဖြစ်ဖြစ်လာအောင်မှာပဲကျွန်တော်ဆိုလိုတဲ့ဒီရှုပ်ထွေးမှုဖြစ်စဉ်ဆိုတာအဲ့ဒါလည်းပါတယ်တစ်ချိန်ချိန်မှာတော့သူကဒီကွန်စီကျူရှင်နဲ့ဆက်သွားလို့ရမှာမဟုတ်ဘူးကာလတစ်ခုမှာတော့ဒါကိုပြင်ဖို့ကိုဖြစ်လာမယ်အဲ့ဒါတိမ်နေမှုနဲ့ဖြစ်မလားခြားပုံစံတစ်ခုနဲ့ဖြစ်မလားဆိုတာကတော့ဘယ်သူမှပြောနိုင်အောင်လို့ကျွန်တော်ထင်တယ်လေဒီတိုင်းကတော့ဘလို့မှသွားလို့မရဘူးဒီမိုကရေစီနိုင်ငံကိုဒီကွန်စတီကျူရှင်းနဲ့ကတော့ဘလို့မှမသွားလို့မရအောင
်ကိုရင်ထွေးဆိုလိုတဲ့သဘောကမြန်မာစစ်စိုးရကသူချမှတ်ထားတဲ့လမ်းညွန်မြေပုံခုနှစ်ချက်ကိုလမ်းဆုံးတဲ့အထိရောက်အောင်သွားနိုင်မှာမဟုတ်ဘူးလို့ပြောချင်တာလားခင်ဗျ
အဲ့လိုလည်းမဟုတ်ဘူးလမ်းဆုံးတဲ့အထိသွားအောင်ရောက်အောင်သွားနိုင်တယ်မသွားနိုင်ဘူးဆိုတာကျွန်တော်အတိအကျပြောလို့လည်းမရဘူးသူတက်မှတ်ထားတဲ့လမ်းကြောင်းကိုဆုံးအောင်ရောက်တယ်ဆိုရင်လည်းအဲ့ဒါဒီမိုကရေစီနိုင်ငံဖြစ်မလာနိုင်ဘူး
ဟုတ်ကဲ့ဒီကိစ္စကိုဥပိုလ်လာတင်ဘက်ကတော့ဘယ်လိုမြင်ပါလဲခင်ဗ
ျဒီမိုကရေစီရဲ့အခြေခံကျတဲ့ပြည်သူလူထုရဲ့ခန့်ကန္ဓာနဲ့ပြည်သူလူထုရဲ့အခြေခံဥပဒေရေးဆွဲတဲ့နေရာမှာပါဝင်တင်ပါဝင်တိုက်တဲ့ခန့်ကန္ဓာတွေကိုတောင်းတိမှတ်ပြုရတဲ့တတိနဲ့အတွေးခေါ်မရှိဘဲနဲ့ဒီမိုကရေစီကိုအတွင်တရံပုံတစ်ခုနဲ့တွားနိုင်တယ်ဆိုတာလည်းမဖြစ်နိုင်ပါဘူးကျွန်တော်ဒီလိုပဲရဲရဲပြောရဲပါတယ်နားအဖဦးတည်နေတာကဖြစ်နိုင်မယ်ဆိုလို့ရှိရင်ဒီကွန်စတီကျူရှင်းအရစစ်အာဏာရှင်စနစ်ကိုထောက်ပံ့ပြုစေဖို့နဲ့စစ်တပ်ကဥပဒေရဲ့အထက်မှာနေနိုင်ဖို့ကိုကြိုးပမ်းမှုပဲဖြစ်ပါတယ်စစ်တပ်ရဲ့အခြေခံဥပဒေကိုအာဆီယံနိုင်ငံတရုတ်နိုင်ငံတွေတချို့ကတိမှန်ပြုတည်ဖြစ်စေမမပြည်သူလူထုရဲ့ကျေနပ်ရောက်ရဲမှုနော်ပါဝင်ပတ်သက်မှုထောက်ခံအားပေးမှုကိုနားအဖရမှာမဟုတ်ပါဘူးဒီလိုပဲဒီမိုကရေစီကိုပြည့်ဝယုံကြည်ကြတဲ့ရင်ကျေးတဲ့လူအဖွဲ့အစည်းရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ထောက်ခံမှုတွေရမှာမဟုတ်ပါဘူး
သူ့ကိုထောက်ခံတဲ့နိုင်ငံတွေရှိမယ်သူ့ကိုထောက်ခံတဲ့ပြည်သူတွေရှိမယ်ပြည်သူတွေကတချို့ပေါ့ဗျာအဲ့ဒါကိုသူအကြောင်းပြုပြီးတော့သူတနည်းနဲ့တရားကိုကွန်စတီကျူရှင်းကိုတော့အတည်ပြုလို့ရတယ်အဲဒီကွန်စတီကျူရှင်းကဒီမိုကရေစီကိုဖော်ဆောင်တဲ့ကွန်စတီကျူရှင်းဖြစ်မလားဒီမိုကရေစီအာမခံတဲ့ကွန်စတီကျူရှင်းဖြစ်မလားတိုင်းသားသားတို့ညီမျှမှုကိုအာမခံတဲ့ကွန်စတီကျူရှင်းဖြစ်မလားဆိုတာကတော့လုံးဝမဖြစ်နိုင်ဘူးဒီပုံစံတန်းကတော့လုံးဝမဖြစ်နိုင်ဘူးလို့ကျွန်တော်ပြောတာကွန်စတီကျူရှင်းတစ်ခုကတော့ဖြစ်နိုင်တယ်ဒါအဲ့ကွန်စတီကျူရှင်းကဘယ်လိုလူကိုအကာအကွယ်ပေးတယ်လဲဘယ်လိုလူတွေရဲ့အကျိုးစီးပွားလဲဆိုတာတော့ကျွန်တော်တို့ကကြည့်ရမယ်လေအခုတည်းကတော့တေချာတာကတော့သူစစ်အာဏာရှင်လူတွေစုရဲ့အကျိုးစီးပွားဖြစ်နေတာ哦
မူဝါဒ9ချက်အပြီးမှာဖြစ်ပေါ်လာမဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအစ်စ်နဲ့ဒီမိုကရက်တစ်အရသာပုံစံအစိုးရနဲ့အုပ်ချုပ်တာဟာလက်ရှိစစ်တပ်ကအုပ်ချုပ်တာတဲ့ကိုပို့ပြီးတော့မြန်မာပြည်သူတွေအတွက်ကောင်းတယ်လို့ရောပြောလို့မရဘူးလားခင်ဗျအ
ဲ့ဒီအခြေခံနှိုင်းရှေ့မဲ့ဆိုရင်တော့ကူကစစ်တပ်ကတည်းကအုပ်ချုပ်တယ်ဟိုကတော့အပေါ်ရအဖြစ်တော့အရသာအစိုးရမျိုးဖြစ်လာမယ်ဒါမျိုးကတော့ပြောလို့ရပါတယ်နိုင်ရှင်ကျဲပေါ့အစိုးနှစ်ခုကိုနိုင်စင်နေဆိုတော့အစိုးပြောတယ်ပြင်းပေါ့ဗျာဒါဆိုတော့ဒါဖြစ်နိုင်ပါတယ်အစိုးပြင်းတဲ့အစိုးပြောပဲကျွန်တော်တို့ပြောကြတာဟုတ်ဒါပေမဲ့တကယ်တမ်းကျွန်တော်တို့စစ်သားကြတာပြောနေတာကတိုင်းပြည်ရဲ့လက်ရှိပြဿနာတွေစီးပွားရေးနိုင်ငံလူမှုရေးတိုင်းသားရေးအစားအသောက်ပြဿနာတွေကိုရှင်းရှင်းမှုအကောင်းဆုံးအခြေခံတရက်ကိုပြောတာဟုတ် ကျွန်တော်တို့ကအစိုးရတွေကနေပြီးတော့ဟိုအစိုးကောင်းအစိုးဆိုပြီးရင်ကျွန်တော်တို့ရွေးရတာမဟုတ်ဘူးလေဒီမိုကရေစီအားစုခေါင်းဆောင်တွေပြောနေတာကတကယ်တိုင်းပြည်ပဂရိပြဿနာတွေကိုဖြေရှင်းနိုင်မဲ့လမ်းကြောင်းကိုသွားတဲ့အခြေခံအကြဆုံးအကောင်းဆုံးဟာကိုပြောနေတာလေအဲ့ဒါကိုကျွန်တော်တို့ပန်းတိုင်ကို
ဟုတ်ကဲ့ NCGUB ပြည်သူ့မြန်မာနိုင်ငံအမျိုးသားညွန်ပေါင်းဆိုရကဝင်းကြီးဥပိုလာတင်နဲ့လူပေါင်းတစ်ဒီမိုကရက်တစ်ပါတီကဒုဥက္ကဋ္ဌကိုရင်ထွေးကျေးဇူးများတင်ပါတယ်ခင်ဗျာ